ဝင်ကြီးရှင်လက်ရှိအစိုးရကပေါ့နော်အစိုးရတစ်ကိုတာဝန်လွှဲပြောင်းပေးရေးဆောင်ရွက်နေခြင်းဖြစ်တာမလို့လွှတ်တော်မှာဆွေးနွေးခဲ့တဲ့ဒေါက်ခင်ဆန်းလိုင်ရဲ့အရေးကြီးဆိုပေါ့နော်လက်ရှိအစိုးရအဖွဲ့ဝင်တွေကလာရောက်ဖြည့်ကြားနိုင်ခြင်းမရှိကြောင်းလွှတ်တော်ထံအကြောင်းကြားစာပေးပို့တာတွေ့ရပါတယ်ရှင်ဒီနေ့ထားရပေါ့နော်မလ31ရက်နေ့မတိုင်ခင်အထိလွှတ်တော်အသီးသီးမှဆွေးနွေးတဲ့အဆိုတွေမိကွန်းတွေကိုပေါ့နော်လက်ရှိအစိုးရအဖွဲ့ဝင်တွေကလွှတ်တော်တွင်သွားရောက်ဖြည့်ကြားတာမျိုးမရှိတော့မဲ့အနေအထားမျိုးလားရှင်
ဒီကစားနေကြလို့ပြောရင်တစ်ချက်ရှိတယ်ပထမတစ်ချက်ကတော့ပေါ်စီဝုံချီတာဥပဒေမှာပုံမှန်203မှာပြဋ္ဌာန်းထားတဲ့နိုင်ငံတော်သမ္မတကြီးတည်ထောင်စုတော်ကိုတာဝန်ခံပြီလို့ပြောတာကသူ့ရွေးကောက်တင်ပြောင်းလိုက်တဲ့တည်ထောင်စုတော်ကိုတာဝန်ခံရမယ်လို့ပဲကျွန်တော်နားလည်တယ်ဒါဆိုလို့ကျွန်တော်နားလည်တာမှားယွင်းနေတယ်လို့ရှင်တော်ဒါပေါ်စီဝုံချီကဥပဒေကိုအတိပဲဖော်ဆိုဖို့တာဝန်ရှိတဲ့ပေါ်စီဝုံချီကဥပဒေဆိုင်ရာခုံရုံးကိုမေးမြန်းကြဖို့ပြန်မတည်ခတ်တဲ့လူတွေကသူကတော့ကျွန်တော်တို့ကဒုသားရေးနဲ့ဆိုင်တဲ့အနေနဲ့လူကိစ္စမျိုးရှားမြောက်တဲ့ဘုလိုကိစ္စမျိုးကျွန်တော်တို့ကပြည်ဝခြေသာဥပဒေအရလိုပဲပြောကျွန်တော်သွားပြီးတော့ဖြေဆိုခဲ့တယ်။လက်ရှိအစိုးရကစိတ်ခါတိုင်းလေဆိုတဲ့ရွေးချယ်မျိုးလို့ထင်ရတဲ့ကိစ္စမျိုးနဲ့ဒုဟန်ပြမှာတော့ကျွန်တော်လာရောက်ဖြေဆိုဖို့ကျွန်တော်လုံးဝမဟုတ်ပါဘူး။ဆိုတော့ case by case ပဲတခုချင်းလိုက်ရေးကြည့်လို့ရှိရင်မျိုးသားရေးအတွက်ကျွန်တော်လာချင်းပြဖို့လို့ကျွန်တော်လာချင်းပြဖို့အသိရှိတယ်။ဒါပေမဲ့တို့မေးတဲ့ကိစ္စတွေကိုကျွန်တော်ကသွတ်တော်မှာသွားမချင်းပြပြီမယ်လေ။ကျွန်တော်ပြည်သူတွေသိတဲ့နဲ့ထင်လို့ရှိရင်တော့ကျွန်တော်မီဒီယာရဲ့အဆင့်ချင်းပြသွားမှာပါ။ဒီနေ့သတင်းစာထဲမှာဆိုရင်ဖတ်လိုက်မယ်ဆိုရင်ဒေါက်ခင်ဆန်းလိုင်အစိုးရမှပါတဲ့ဒါတူကျွန်တော်ချင်းနေတာလေအဲ့ဒါသတင်းစာမှာလည်းကျွန်တော်ထပ်ပြီးတော့ပြောဖို့ရှိပါ
ဒါဆိုရင်ပေါ့နော်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်တမရနဲ့လက်ရှိအစိုးရကပထမကြိမ်လွှတ်တော်နဲ့ပဲဆိုင်တာလားအခုဒုတိယကြိမ်လွှတ်တော်နဲ့မဆိုင်ဘူးလို့ပြောနိုင်မလားရှင်ဒါဆိုရင်ပေါ့နော်ဒီအစိုးရအသစ်ကိုအာဏာမလွှဲပြောင်းခင်ဒီကြားကာလပေါ့လွှတ်တော်နဲ့အစိုးရကြားဆက်ဆံရေးကဘလို့အနေထားတွေများရှိလာနိုင်မလဲရှင်
ကျွန်တော်တို့နားလည်တာတော့အစိုးရအသင်းနဲ့အစိုးရအကြောင်းမှဆက်ဆံရေးနဲ့လွှတ်တော်အသင်းနဲ့လွှတ်တော်အကြောင်းမှတာဝန်လွှဲပြောင်းနဲ့ဆက်ဆံရေးရှိနေတယ်။ဒါကဟောင်းနဲ့လွှတ်တော်အသင်းတို့မရှိဘူးလို့ကျွန်တော်နားလည်ထားတယ်။အဲတကယ်လို့ဒီကိစ္စကိုတန်တရားရှိဆိုတော့ဖွဲ့စည်းပုံရှိတဲ့ဖွဲ့စည်းရေးကုလုံးကိုတန်တရားရှိတဲ့သူကပေးလို့ရတာပေါ့။ဒုတိယကြိမ်ဒီအောင်ဆိုတော့ဒီတို့ရွေးကောက်တင်မြောက်မဲ့အစိုးရအဖွဲ့တွေလိုအပ်တဲ့ပြည်စင်မှုတွေကိုပဲလုပ်ဖို့တာဝန်ရှိတယ်လို့ကျွန်တော်နားလည်တယ်။ဒါဖြစ်လို့ဆိုတော့ကျွန်တော်လက်ထက်မှာဖြေရှင်းရမယ့်ကိစ္စတွေကနောက်ဆုံးအသစ်ပေါ်လာရင်ဒီကိစ္စတွေဆက်ရှိနေဦးမှာပဲ။အဲ့တော့တို့လက်ထက်ကျရင်နောက်၅နှစ်မှာဘယ်လိုဖြေရှင်းမလဲသူစဉ်းစားတာပို့လက်တွေ့ကြမယ်ပြီးခဲ့တဲ့9နှစ်တော့ကျွန်တော်တို့လာပြီးတော့အပြစ်တင်နေတာတော့ဘာမှအဓိပ္ပာယ်မရှိလို့ကျွန်တော်တို့မြင်တာပဲ
ဒေါက်ခင်ဆန်းလိုင်ရဲ့အဆိုနဲ့ပတ်သက်ပြီးတော့ပေါ့နော်အစိုးရဘက်ကရှင်းလင်းတင်ပြတာတွေမရှိခဲ့ပေမဲ့လွှတ်တော်ကအတည်ပြုလိုက်တဲ့အတွက်ပေါ့နော်ဝင်ကြီးတို့အစိုးရအဖွဲ့ဘက်ကဒီအဆိုနဲ့ပတ်သက်ပြီးတော့ဘယ်လိုစီမံဆောင်ရွက်သွားဖို့တွေများရှိမလဲရှင်
နောက်တစ်ချို့ကတော့တချို့ကိစ္စတွေကဗျာကျွန်တော်တို့ကလည်းငွေတွေပြင်ဆင်ထားတယ်ပေါ့ဥပမာဆိုတော့ဗျာဒီနေ့ချိန်ညာလိုက်တဲ့ဆိုင်းကထားတဲ့လုံအား68ခုဆိုရင်ကျွန်တော်တို့ကတာဝန်ဆွဲကြောင်းတဲ့ခါမှာထည့်ပြီးပြောပြောင်းလို့လုပ်တာအဲဒါတွေကိုကျွန်တော်ကကြည်လူတွေတိအောင်ရှင်းပြတာတိုးတော့တကယ်တာဝန်ဆွဲကြောင်းတဲ့ခါမှာအဲဒီကိစ္စတွေကိုကျွန်တော်ထည့်သွင်းဆွဲပြောင်းပြီးသားပေါ့ဥပမာဆိုတော့ဗျာမြန်မာဆက်သွယ်ရေးက2600မီဂါဟတ်ဇ်ကို red link နဲ့ရန်နာကိုတယ်လီဖုန်းတို့ကပတ်စံပေးမယ်နဲ့အခမဲ့တုံးတဲ့ကိစ္စမျိုးကိုကျွန်တော်တို့ပတ်စံပြန်တောင်းရမယ်ဆိုတဲ့ကိစ္စမျိုးလည်းကျွန်တော်တို့လက်ထက်မှာမတောင်းနိုင်ရင်နောက်ဆုံးကတောင်းလို့ရအောင်ထည့်ဆွဲသွားမှာပေါ့
ဒီဝင်ကြီးပြောလို့ပေါ့ဒီနေ့နိုင်ငံပိုင်သတင်းစာမှာဆိုလဲဒီအစိုးရမပြောင်းလဲခင်ပေါ့နော်ဆိုင်းငံ့ထားတဲ့စီမံကိန်း68ခုကိုထုတ်ပြန်ထားတာတွေ့ရပါတယ်။ဘာကြောင့်ဒီစီမံကိန်းတွေကိုပေါ့နော်ရပ်ဆိုင်းဖို့ဆုံးဖြတ်ခဲ့တာလဲဒီလူပြောများနေတဲ့ဒဂုံစီတီလိုစီမံကိန်းတွေလက်ပြောင်းတောင်ကျင်းဒီစီမံကိန်းတွေအတွက်ကိုရောဝင်ကြီးတို့ဘယ်လိုစဉ်းစားချက်တွေများရှိပါသလဲရှင်
ဒါပေမဲ့တော့ဗျာသူတို့ဒီကောင်ရှင်အစီအစဉ်တိုင်းကျွန်တော်ဆက်လုပ်နေတာပေါ့ကျွန်တော်လည်းငင်းလိုတဲ့ခင်တို့လုတ်ခဲ့တာကိုမရှိနောက်ထပ်နောက်ဆုံးကပြန်ဆုံးအစီအစဉ်ပေါ့ဗျာကျွန်တော်လုတ်ခဲ့တဲ့အလုပ်တွေကျွန်တော်တာဝန်ယူတာပဲခုနကနံပါတ်1ကတော့ကိစ္စဒီကကျွန်တော်တို့ဟလာဒီရွေးကောက်ပွဲမစခင်နဲ့ရွေးကောက်ပွဲအပြီးနောက်ပိုင်းမှာပေါ်လာတဲ့ကိစ္စတွေဆက်ချင်းလည်းငင်းလို့ဖို့လည်းမလိုအပ်သေးတဲ့ကိစ္စဖြစ်တယ်ဒါမှမဟုတ်အချိန်ယူစဉ်းစားနိုင်တဲ့ကိစ္စတွေဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်ကနောက်ဆုံးကစဉ်းစားနိုင်မှုအတွက်တွဲပေးခဲ့တာဖြစ်တယ်ကျွန်တော်တို့က1ကခေါင်းဆောင်မှုလည်းမကြိုးစားဘူး2ကကျွန်တော်လက်ရှိအချိန်မှာလုတ်တဲ့လုတ်ရတာဆိုတာလည်းကျွန်တော်ကိုလုတ်ဖို့လက်တော့မှာမဟုတ်ဘူးသောကတော့ကျွန်တော်လုတ်တဲ့လုတ်ထိုက်လို့လုတ်လိုက်တဲ့ဆိုတဲ့ကိစ္စအားလုံးလည်းကျွန်တော်တာဝန်ယူဖြေရှင်းဖို့သင်ရှိတယ
်ဒီနေ့ထောက်နိုင်ငံပိုင်သတင်းစာမှာဆိုရင်လည်းပေါ့နော်အစိုးရသစ်ထံတာဝန်မလွှဲပြောင်းခင်မှာပေါ့နော်နိုင်ငံပိုင်မြေဆက်ယုံတဲ့စီမံကိန်းတွေကိုပုတ်ကလစ်ကထံအလှည့်အမြန်လွှဲပြောင်းပေးနေတာတွေကိုစီစစ်ဟန့်တာပေးဖို့တိုက်တွန်းကြောင်းဒေါက်ခင်ဆန်းလိုင်ရဲ့အရေးကြီးဆိုတဲ့ပတ်သက်ပြီးတော့ဝန်ကြီးဖြေရှင်းထားတာကိုလည်းတွေ့ရပါတယ်ရှင်အဲ့ဒီထဲမှာပေါ့နော်အဆိုရှင်အနေနဲ့ဆွဆွဲမှုတွေပါနေတယ်ဆိုတာမျိုးတွေ့ရပါတယ်ရှင်ဘလို့အချက်တွေများဖြစ်မလဲရှင်
ဒါဆိုဒီမတီဝဲပြောလို့ဗျာနမတီ66မီဂါဟတ်ဇ်လေလံတင်ရတယ်ဆိုတာကပုဂ္ဂိုလ်နှစ်ခနဲ့နဲ့နဲ့နံလို့ကျွန်တော်တင်ရတာဒီကုန်းစီတူတာမျိုးကိုမြေနေရာစောင်းပေးလို့ရှိရင်ဆွေကုန်းဘုရားချေးမှာဆက်ပြီးဆောက်ဖွင့်ပြုထားမလားဒါမှ33စီတန်ကိစ္စမျိုးဆိုရင်ခင်ဗျားသိတဲ့အတိုင်းပဲမြန်မာနိုင်ငံမှာ73စီဆိုင်ရောင်းလုပ်ငန်းတွေကိုပြည်ဝင်လုပ်ငန်းရှင်အ ਨੇ စုကပဲချုပ်ပယ်တာလို့မှအဲ့တော့ကမ္ဘာပေါင်းစီကချိုင်းနာမှာတို့ကဈေးမချခြင်းနဲ့တို့ကြောင့်မလို့ကျွန်တော်တို့ကနိုင်ငံသားကုမ္ပဏီတွေကိုဝင်ပြီးလုပ်ဖို့တော့ကျွန်တော်ခွင့်ပြုဖို့စဉ်းစားနေတာအဲ့လေးရနောက်ခုက GLS လုပ်ငန်းလို့ဟာမျိုးဆိုရင်ကျွန်တော်ကမိုးမချခင်မှာတို့ကအဲ့ကြလေရှိ ပါပြီးသားမိုးမကြခင်မှာကျွန်တော်တင်နာဖြတ်မယ်ဟာမဆိုရင်ကျွန်တော်ကဘတ်ဂျက်ကြီးရဲမစိုးခင်မှာတင်နာကျွန်တော်ခေါ်ပြီးတော့ဆုံးဖြတ်ပြီးတယ်ဒီလိုဟာမျိုးတွေကိုကျွန်တော်ကလုပ်ခဲ့တာတော်တော်ဒေါက်တာခိုင်ကတော့ဘာကြောင့်လဲတော့မသိဘူးဒါကိုနားလည်မှုတော့လားဒါမှမဟုတ်လေကျွန်တော်လက်ရှိဆိုးအောင်ပဲဖုန်းနဲ့ကျွန်တော်လားမသိဘူးဒါမျိုးမေးလာတဲ့ကြောင့်မို့ကျွန်တော်ကကဲတူတော့သွားမရှင်းမယ်ပြည်သူတွေကိုလို့ကျွန်တော်ဆက်ချင်တာနောက်နေ့နောက်နေ့တင်နာမှာဒီကိစ္စဆက်ပါအောင်ပါပဲ
ဝင်ကြီးကလို့ဖြစ်ပြီးတော့ RF ရဲ့ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါပြီဗျာ